တောင်ကိုရီးယားရေတပ်နဲ့၃ရက်ကြာပူးတွဲစစ်ရေးလေ့ကျင့်ဖို့အတွက် American Nuclear စွမ်းအင်သုံး USS Nimitz လေယာဉ်တင်စစ်သင်္ဘောကြီးဟာကိုရီးယားကျွန်းဆွယ်အရှေ့တောင်ပိုင်းကဘူဆန်စိတ်ကမ်းမြို့ကိုဒီကနေ့ဆက်ရောက်လာပါပြီ။ဒါကြောင့်မြောက်ကိုရီးယားအနေနဲ့ဒီပူးတွဲစစ်ရေးလေ့ကျင့်မှုကိုအပြင်းထန်တုံ့ပြန်နိုင်တယ်လို့ယူဆရပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအဝေးထိန်းလမ်းညွန်ပါမစ္စိုင်းဒုံးခွင်းလက်နက်နဲ့မစ္စိုင်းဒုံးလက်နက်တွေတင်ဆောင်လာတဲ့ American ရေတပ်ရဲ့လေယာဉ်တင်သင်္ဘောတွေဟာလည်း 7th Fleet ရေတပ်အုပ်စုနယ်မြေကိုဆက်ရောက်ခဲ့ကြတယ်လို့ American ရေတပ်ကအတည်ပြုပြောဆိုပါတယ်။Indo-Asia Pacific ဒေသတကြောငင်းငင်းရေးနဲ့တည်ငင်းရေးကိုတိုးမြင့်ဖို့အတွက်ရေချောင်းမဟာမိတ်တွေနဲ့အတူစစ်ရေးလေ့ကျင့်ကြမှာဖြစ်တယ်လို့ American ရေတပ်ကသတင်းထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ဒီနှစ်စဉ်ပူးတွဲစစ်ရေးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့ပိုင်နက်နယ်မြေအချုပ်အခြာအာဏာကိုထိပါဖို့နဲ့ကျူးကျော်ဝင်ရောက်ဖို့ဖြစ်ပြီးပုံမှန်အကြီးအကျယ်ချိမ့်ချောက်နေတဲ့တုံ့ပြန်မှုသာဖြစ်တယ်လို့ဆွတ်ဆွဲနေပါတယ်ရှင်။